Cyprus နိုင်ငံမှာအသက်ခံခဲ့ရတဲ့အမျိုးသမီးနဲ့ကလေးငယ်ခွန်ဦးတို့အတွက်ဆူတောင်းပွဲကိုရရနဲ့ချီတဲ့လူတွေတက်ရောက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါရယ်အသက်ခံခဲ့ရသူအလုံးဟာပြပကနေလာအလုံးလုံးတဲ့သူတွေပါဆူတောင်းပွဲကိုနီကိုဆီယာမြို့မှာမနေ့တောက်ကြနေကကျင်းပတာပါတန်ရရှိခံရတဲ့အသက်35နှစ်အရွယ်စစ်ဖက်အရာရှိသူဦးကိုတော့ဖမ်းဆီးထိန်းသိမ်းထားပါရယ်တဟာ Cyprus နိုင်ငံမှာစိတ်တစားလူသက်သမားသူဦးကြောင့်လူတွေတည်ဆုံရတဲ့ပထမဆုံးဖြစ်ရလဲဖြစ်ပါရယ်ဖိလစ်ပိုင်ကအမျိုးသမီးအလောင်း3လောင်းကိုပြန်ဖော်နိုင်ခဲ့တယ်လို့ကျန်အလောင်းတွေကတော့ရဲတွေကစပ်ပွေးရှာဖွေနေပါရယ်နိုင်ငံခြားကရောက်လာကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေပျောက်နေတာကိုသတင်းပို့ပေမဲ့လည်းတာဝန်ရှိသူတွေဘက်ကလုံလောက်အောင်စုံစမ်းရှာဖွေခြင်းမရှိတာကိုမိမောင်းထုတ်ပြတဲ့အနေနဲ့တီပွဲကိုကျင်းပတာလို့ပွဲစီစဉ်သူတွေကပြောပါတယ်။လူသက်မှုကျူးလွန်ခဲ့သူဟာနိုင်ငံခြားသားတွေကိုမကြိုက်ကြတဲ့လူမျိုးရေးခွဲခြားတဲ့အပြုအမူတွေအမြဲလိုရှိနေတဲ့လူမှုအတိုင်းဝိုင်းကလူပြည်သူတွေဖြစ်တယ်လို့ကက်သရင်မနီစိုက်ပရက်စ်သတင်းဌာနကရေးပါတယ်။အဲ့ဒီအမျိုးသမီးတွေဟာဘဝရက်တည်ရေးအတွက်မိသားစုကိုကူညီထောက်ပံ့ဖို့ဒီကိုရောက်လာကြသူတွေဖြစ်တယ်လို့လည်းလွှတ်တော်အမအရီနီကာရာလာမန်ဘစ်ကဒါရိုက်တာသတင်းဌာနကိုပြောပါရယ်သူတို့အခုလိုပျောက်ဆုံးသွားတာကိုဘယ်သူကမှစိတ်ဝင်စားခဲ့ကြဘူးလို့လည်းပြောပါရယ်ရဲတပ်ဖွဲ့ဖက်ကလည်းသူတို့ရဲ့အမှုကိုင်းတွယ်ပုံကိုပြန်ပြီးတော့ဆန်းစစ်နေပါရယ်